မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါအတွက်ဓာတ်ခွဲမှုနမူနာပေါင်း 14,390 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သူ 1,194 ယောက်တွေ့ရှိခဲ့ပြီးသေဆုံးသူကတော့ 48 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာကနေ့အချိန်ထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 18,883 ဦးရှိသွားပြီဖြစ်ကြောင်းစစ်ကောင်စီကျန်းမာရေးဌာနကပြောပါတယ်ကျမကြီးဆိုင်ရာကြွန့်ကျင်သူတွေနဲ့ပရာဟိတကူညီသူတွေကတော့အမှန်တကယ်တည်ဆုံသူအရေးအတွက်ဟာကျမကြီးဌာနကတရားဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်တတိယလိုင်းအမြင့်ဆုံးရောက်ရှိခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွင်းမှုနှုန်း 40.8 နှစ်ရာခိုင်နှုန်းရှိခဲ့တာနဲ့နိုင်ရှင်ရင်အခုအခါမှာနေ့စဉ်ပိုးတွင်းမှုနှုန်းက100ရာခိုင်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါပိုးကူးစက်မှုတိတိတသားကျဆင်းလာပြီလို့ကျမကြီးဌာနကဆိုပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေးအတွက်ဆက်ထမအများဆုံးဖြစ်ပြီးတည်ဆုံသူအရေးအတွက်ကတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်ခင်ဗျ။